အရှေ့တောင်အာရှတလောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေတဲ့တစ်ချိန်တည်းမှာပဲအိုလံပစ်အားကစားပွဲကျင်းပနေတဲ့ဂျပန်နိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူ 15,000 ကျော်ရှိပါတယ်။ဒါဟာဂျပန်မှာအိုလံပစ်အားကစားပွဲတွေစပြီးတော့ကျင်းပကြတဲ့ကတနေ့တာကူးစက်မှုအများဆုံးဖြစ်တယ်လို့အရင်ထက်ကူးစက်မှုတွေပိုတိုးလာတာကြောင့်ဒီအားကစားပွဲတွေကျင်းပတဲ့အပေါ်မှာကျန်းမာရေးပညာရှင်တွေကလည်းဝေဖန်ပြစ်တင်နေကြတာပါ။ကူးစက်မှုအတော်များများကပွဲစဉ်တွေမှာပါဝင်ရှင်ပြိုင်နေတဲ့အားကစားသမားတွေတာဝန်ရှိသူတွေနဲ့တခြားဧည့်သည်တွေကိုနေရာချထားပေးတဲ့တိုကျိုမြို့နယ်အနီးတစ်ဝိုက်မှာဖြစ်နေတာဖြစ်ပါတယ်။အခုထိအိုလံပစ်အားကစားပွဲတွေနဲ့ဆက်ဆက်ပြီးတော့ COVID ကူးစက်သူ353ယောက်ရှိပါတယ်။တရုတ်နိုင်ငံမှာတော့အခုကိုဗစ်မျိုးကွဲဒယ်တာမျိုးစိတ်ထပ်ပြီးတော့ပြန့်ပွားနေတာကြောင့်မျိုးတွေကိုအသွားအလာအဝင်အထွက်ပိတ်ပင်ကန့်သတ်ရေးစိန်ခေါ်မှုတွေရှိပါတယ်။မျိုးတွေကိုလုံးဝအသွားအလာပိတ်ပင်တာဟာစီးပွားရေးအရာထိခိုက်နစ်နာမှုကြီးမားတာကြောင့်နေစဉ်ဘဝကိုထိခိုက်မှုနည်းပါးတဲ့နည်းလမ်းတွေကိုအသုံးပြုဖို့လိုအပ်နေတာပါ။ကူးစက်မှုမြန်ဆန်လို့တဲ့ဒီဗိုင်းရပ်စ်ကြောင့် American, Australia နဲ့တခြားနိုင်ငံတွေမှာကန့်သတ်မှုအသစ်တွေပြန်ပြီးတော့ချမှတ်လာချိန်မှာတရုတ်နိုင်ငံမှာလည်းတစ်နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုအစိုးရရာဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2019ခုနှစ်အကုန်ပိုင်းကိုရိုနာဗိုင်းရပ်စ်ပထမဆုံးစပြီးတော့ပြန့်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာလည်းအခုတကြော့ပြန်ကူးစက်မှုတွေတွေ့ရတာကြောင့်မြို့ကန်တိရစ္ဆာန်5သန်းကိုအသွာအလာတွေပိတ်ပင်ထားပြီးလေရင်ခရီးစဉ်တွေပယ်ဖျက်ခဲ့တယ်လို့တချို့နေရာတွေမှာအစုလိုက်အပြုံလိုက်ယောဂါစစ်ဆေးဆန်းသတ်မှုတွေလုပ်ဖို့အမိန့်ပေးထားပါတယ်ရှင်။